ကနာမည်ကြီးရုပ်ရှင်မင်းသမီးနဲ့အဆိုတော်တရားကျော်ရဲ့အဝတ်မပါမလုံမချုံဓာတ်ပုံတွေအွန်လိုင်းပေါ်မှာပြန်ခဲ့လို့ Apple ကုမ္ပဏီကတော့တော်တော်လေးအပြောခံအရေးခံနေရတဲ့ကိုဇော်ဝင်းလှိုင်ရဲ့
အွန်လိုင်းပေါ်မှာဓာတ်ပုံတွေဗီဒီယိုတွေကိုတင်နေတဲ့သူတင်နိုင်တဲ့ 4chan ဆိုတဲ့ website ပေါ်မှာ hacker တွေကတင်လိုက်တာဗျ iPad တို့ iPhone တို့ထဲမှာရှိတဲ့ file တွေကိုပြောင်းသိမ်းပေးတယ် iCloud storage account တွေကနေဓာတ်ပုံတွေခိုးခံရတာလို့ IT ဆောင်းပါးအတော်များများကတော့ရေးကြတယ်လေဒါကြောင့် Apple ကတော့သူ့ရဲ့ iCloud account တွေတကယ်ပဲခိုးခံရသလားဆိုတာစုံစမ်းနေပါတယ်လို့ပြောရပြီလေ
ဒီလိုမျိုးအကောင့်တွေ hack လုပ်ခံရတာကို FBI ကလည်းစုံစမ်းနေတယ်ရှင်Apple iCloud မှာဒီကိုယ့်ရဲ့ iPhone ဘယ်ရောက်နေတယ်လဲဆိုတာကိုရှာပေးနိုင်တဲ့ Find My iPhone ဆိုတဲ့ဝန်ဆောင်မှုပါတယ်မလားအဲ့ဒီ Find My iPhone app မှာရှိနေတဲ့ဟာ ware တွေလူသိရှင်ကြားဖြစ်ပြီးတော့သိမကြခင်မှာပဲအခုလိုမျိုးဓာတ်ပုံတွေ online ပေါ်ရောက်လာတာပဲကိုဇော်ဝင်းလှိုင်ရဲ့ဒါကြောင့် Apple ရဲ့ iCloud ကိုဝိုင်းပြီးတော့လက်ညှိုးထိုးနေကြတာလေ
IT ကျွမ်းကျင်သူတွေရဲ့အပြောကိုကိုကပြီး online ဆောင်းပါးတွေထဲမှာရေးကြတဲ့အတိုင်းဆိုရင်တော့အဲ့ဒီ Find My iPhone app ရဲ့ဟာ ware ကpassword တွေကိုမမမချင်းအကျဉ်းချင်းထည့်လို့ရတဲ့ program ကိုဖွင့်ပေးထားတာတဲ့ brute force ဒါမှမဟုတ် ibrew program လို့ခေါ်ကြတယ်ဖြစ်နိုင်မဲ့ password တွေကိုမမမချင်းစမ်းထည့်ပြီးအကောင့်တွေခိုးဝင်ဖို့လုပ်တဲ့နည်းပေါ့လေ
ပုံမှန်အားဖြင့်ဒီ apple ရဲ့ပစ္စည်းတွေက brute force နည်းနဲ့တိုက်ခိုက်နိုင်တဲ့ရန်ကနေပြီးတော့ကာကွယ်ပေးထားပါတယ်ဒါပေမဲ့စောစောကပြောသလိုပဲ find my iphone app ရဲ့ hardware ကို hacker တွေကအခွင့်အကောင်းယူခဲ့တယ်လို့ဆိုကြတယ်online account တိုင်းလိုလိုကတော့ user နဲ့ password ကိုဘယ်နှခါပဲထည့်ခွင့်ရှိတယ်ဆိုတာမျိုးကန့်သက်ထားတယ်မလားဥပမာ3ခါကျော်သွားရင်ဆက်ထည့်ခွင့်မပေးတော့တာမျိုး account ကိုယာယီသုံးလို့မရအောင်လို့ပိတ်လိုက်တာမျိုးတွေလုပ်ထားပါတယ်လုံခြုံရေး hardware တွေရှိနေတယ်ဆိုတော့ခိုးဝင်ဖို့စူးစမ်းတဲ့သူက password အမှန်မဟုတ်မချင်းဘယ်နှခေါက်ဖြစ်ဖြစ်စမ်းပြီးတော့ထည့်ကြည့်လို့ရနေမှာပေါ့အဲ့လိုနီးနဲ့ hacker တွေကရုပ်ရှင်မင်းသမီးတွေအဆိုတော်တွေရဲ့ iCloud account တွေထဲကိုဝင်နိုင်တာဖြစ်တယ်လို့သုံးသပ်ကြတယ်ရှင်
ကောင်းကပြောသလိုနာမည်ကြီးအမျိုးသမီးတွေရဲ့ကိုယ်ပိုင်အကောင့်တွေတဲ့တခုချင်းစီခိုးဝင်ခံရတာလားဒါမှမဟုတ် Apple ရဲ့ iCloud storage တခုလုံးနဲ့ကိုခိုးဝင်ခံရတာလားဆိုတာကတော့တိတိကျကျမတည့်ခေါ်သေးဘူးလို့ကြွန့်ကျင်သူတချို့ကပြောကြတယ်ဗျတကယ်သာ Apple ရဲ့လုံခြုံရေးချိုးဖောက်ခံရတာဆိုရင်တော့နာမည်ကျော်တွေရဲ့အကောင့်တွေတည်းမဟုတ်ပဲတခြားသူတွေရဲ့အကောင့်တွေတည်းလည်းခိုးဝင်ခံရနိုင်တယ်လို့ဆိုနေကြတယ်လေ
လုံခြုံရေး hardware တွေရှိနေရင်ကိုယ့်ရဲ့ user name ကိုသိတဲ့သူတိုင်းက brute force နည်းကိုသုံးပြီးတော့ password ကိုသိအောင်လုပ်လို့ရတယ်ဆိုတော့password တွေကိုခိုင်ခိုင်မာမာဖြစ်အောင်ထားကြဖို့ကိုလည်း IT ကျွမ်းကျင်သူတွေကအကြံပေးနေကြပါတယ်။ကိုယ့်ရဲ့ account ခိုးဝင်ခံရသလားလို့စိတ်ထဲမှာမရှင်းဘူးဆိုရင် password တွေကိုပြောင်းလိုက်ဖို့ကိုလည်းအကြံပြုနေကြတယ်လေ
။သူများခံမနိုင်မှုခက်ခဲတဲ့ password ရှိရှိခက်ခက်တွေထားတဲ့နေဆိုတာတော့သိပါတယ်။ဒါပေမဲ့မှတ်ရတဲ့ password တွေကလည်းများလွန်းတော့ခက်ခက်ခက်ခဲတွေထားမိရင်ကိုယ်တိုင်ပြန်မမှတ်မိမှလည်းစိုးရိမ်ရသေးတယ်ဗျ။
အဲ့ဒါတော့ဟုတ်တယ်ရှင်ဒါပေမဲ့ဒီ Time Magazine ကြီးရဲ့ online ဆောင်းပါးအပါအဝင် IT ဆောင်းပါးတော်တော်များများကတော့ကိုယ့်ရဲ့ password အမှန်အတွက်ကိုဒီအဆင့်နှစ်ဆင့်နဲ့တေချာအောင်လို့လုပ်တဲ့ two step verification ကိုကိုယ့်ရဲ့ account password တိုင်းအတွက်ကိုသုံးကြဖို့တိုက်တွန်းပါတယ် two step verification နည်းရဘလို့လဲဆိုတော့ကိုယ့်ရဲ့ account ထဲကိုမဝင်ခင်မှာကိုယ်တိုင်ရွေးထားတဲ့မေးခွန်းတွေရဲ့အဖြေတွေနဲ့ password တွေကိုမှန်အောင်ထည့်ဖို့လိုပါတယ်နောက်တယောက်ယောက်ကကိုယ့်ရဲ့ password ရသွားလို့ပြောင်းလိုက်တယ်ဆိုရင်တော့မှကိုယ်သုံးတဲ့လက်ကင်ဖုန်းတို့ iPad တို့ကွန်ပျူတာတို့ကနေမှတကယ်ကို password ကိုပြောင်းလို့ရမှာပါ။ဘာလို့လဲဆိုတော့အဲ့ဒီ account service ကနေပြီးတော့ဒီယာယီ password အသစ်ကို text message နဲ့ပဲဖြစ်ဖြစ် email နဲ့ပဲဖြစ်ဖြစ်ဒါမှမဟုတ်ကိုယ့်စီဖုန်းဆက်ပြီးတော့ပဲဖြစ်ဖြစ်ပြောတာဆိုတော့ကိုကလွဲလို့ကြားလို့ရသွားဖို့ခက်ခဲတယ်လေ
။ online account တိုင်းကအဲ့ဒီလို two step verification လုပ်လို့ရနိုင်လို့လားဗျ။တချို့ account တွေကတော့စပြီး setup လုပ်ခတဲ့ကမိခွန်းနေအဖြေတွေရွေးရတာမျိုးတော့သတိထားမိတယ်။
online ပေါ်မှာကိုယ့်ရဲ့ file မျိုးစုံကိုတင်ထားပေးနိုင်တဲ့ဒီ iCloud အပါအဝင် cloud storage account တိုင်းမှာ two step verification လုပ်လို့ရပါတယ်။အလိုအလျောက်လုပ်မထားလို့ရှိရင်လည်းကိုယ်တိုင်ကပြောင်းပြီးတော့လုပ်လို့ရပါတယ်။ computer နဲ့နည်းပညာသတင်းတွေကိုအသားပေးဖော်ပြတဲ့ cdnet.com ရဲ့ဆောင်းပါးတစ်ခုမှာတော့ဘယ်လို account မျိုးဆိုလို့ရှိရင်ဘယ်လို setup လုပ်လို့ရတယ်ဆိုတာအသေးစိတ်ရေးပြထားပါတယ်။ခြုံပြီးတော့ရေပူရပြောရမယ်ဆိုရင်တော့ဒီ account တိုင်းမှာ security ဆိုပြီးတော့လုံခြုံရေးပိုင်းနဲ့ဆိုင်တဲ့ menu ရှိပါတယ်။အဲ့ဒီမှာသွားပြီးtwo step verification ဆိုတာကိုကိုကရွေးလိုက်ရုံပါပဲ
ခုခေတ်နည်းပညာတိုးတက်မှုကလည်းကောင်းတာရှိသလိုမကောင်းတာရှိနေတော့ကိုယ့်ဘက်ကလုံခြုံအောင်လုပ်ထားရင်တော့အကောင်းဆုံးပဲထင်တယ်ဗျာ
ဟုတ်တယ်ရှင်အထူးသဖြင့်ဒီ online cloud storage တွေထဲမှာအရေးကြီးတဲ့ file တွေကိုတိမ့်ထားတဲ့သူတွေပို့ပြီးတော့ဂရုစိုက်တင်တယ်ထင်ပါတယ်ကိုယ့်ရဲ့ account ထဲကိုတော့ခိုးဝင်စရာအကြောင်းမရှိပါဘူးလို့ထင်ကောင်းထင်နိုင်ပေမဲ့ကိုယ့်ဘက်ကချိုးတင်ကာကွယ်ထားတာကတော့မမှားဘူးလို့ IT ကျွမ်းကျင်သူတိုင်းကတိုက်တွန်းပါတယ်ရှင်